အမေရိကန်ပြည်ထောင်စုလတ်စ်ဗေဂတ်စ်မြို့ကလူ50ရှိဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂီတဖျော်ဖြေပွဲပစ်ခတ်မှုကြောင့်တုံးလုံးခြောက်ခြားခဲ့ရတဲ့ဒေသခံတွေလာရောက်လဲပိုက်ကြသူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတမိုက်ပန့်စ်မနစ်စနေနေ့ကလတ်စ်ဗေဂတ်ကိုရောက်ရှိသွားပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာအသေးအပြောက်အများဆုံးလူစုလူဝေးတွင်ပြစ်ခတ်ခံရမှုအတွင်းတည်ဆုံးခဲ့ကြသူတွေကိုအောက်မေ့ဂုံပြုတဲ့အနေနဲ့စုဝေးရောက်ရှိလာတဲ့လူထုကိုလည်းဒုတိယသမ္မတမိုက်ပန့်စ်ကမိန့်ခွန်းပြောခဲ့ပါတယ်။ကျွန်တော်တို့အတူတကွရှိနေကြတယ်လို့ဒုတိယသမ္မတကလူထုကိုပြောဆိုခဲ့ပြီးအခင်းဖြစ်ချိန်မှာကိုယ့်ရဲ့လုံခြုံရေးကိုဂရုမထားဘဲဆောင်ရွက်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေကိုလည်းဒုသမ္မတကချီးမွမ်းပြောဆိုပါတယ်။ဂီတဖျော်ဖြေပွဲကိုလာရောက်ကြတဲ့လူစုတင်တနက်နဲ့ပြစ်ခတ်ခဲ့သူကအသက်64နှစ်အရွယ်စတီဖန်ပက်ဒေါ်ဆိုသူဖြစ်ပြီးသူ့ကိုယ်သူလည်းတက်သေးသွားတယ်လို့အနာပိုင်းတို့ကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကနေပစ္စည်းတွေကိုပြည်ထောင်စုဝန်ထမ်းတွေစတင်ရှင်းလင်းနေပြီးနောက်သတင်းပတ်အတွင်းမှာအနာပိုင်းထံပိုင်ရှင်တွေထံကိုဆက်ပြီးတော့အနံမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တနတ်သမားပက်ဒေါ်ဘာကြောင့်အခုလိုပြစ်ခတ်ခဲ့ရတယ်လဲဆိုတာကိုသိရဖို့တော့အနာပိုင်းတို့ဆက်ပြီးတော့စုံစမ်းစစ်ဆေးနေသေးပါရှင့်။